ကုလသမဂ္ဂဓာတုလက်နက်တမ်းမြေရေးအဖွဲ့ OPCW မှမြန်မာနိုင်ငံကအဖွဲ့ဝင်နိုင်ငံဖြစ်လက်မှတ်ရေးထိုးသဘောတူလိုက်တဲ့အတွက်နိုင်ငံတွင်းကဓာတုပစ္စည်းဆိုင်ရာထုတ်လုပ်မှုစံတပ်မှုတွေကိုနိုင်ငံတကာရဲ့စစ်ဆေးမှုခံယူရတော့မှာဖြစ်ပါတယ်။ဓာတုလက်နက်ကထုတ်လုပ်သွန်းလောင်အသုံးပြုမှုတွေကိုတားမြစ်တဲ့ OPCW အဖွဲ့ဝင်ဖြစ်လာတာကြောင့်မြန်မာနိုင်ငံဟာဓာတုလက်နက်ကင်းစင်တဲ့နိုင်ငံအဖြစ်နိုင်ငံတကာကိုသက်သေပြဖို့စစ်ဆေးခံဖို့လည်းအဆင်သင့်ဖြစ်နေပြီလို့မြန်မာအစိုးရတာဝန်ရှိသူတွေကပြောပါတယ်။မတ်တင်ကြီးထိုက်ကဆက်သွယ်မေးမြန်းထားပါရှင်
ဟုတ်ကဲ့ပါရှင်ကုလဓာတုလက်နက်တားမြစ်ရေးအဖွဲ့ OPCW ရဲ့ဓာတုလက်နက်အသုံးပြုမှုတားဆီးရေးနိုင်ငံတကာသဘောတူညီချက်ကိုလက်တွေ့လိုက်နာကျင့်သုံးဖို့မြန်မာနိုင်ငံကဇူလိုင်လ10ရက်နေ့မှာအတည်ပြုလက်မှတ်ရေးထိုးလိုက်ပါတယ်ကုလဓာတုလက်နက်တားမြစ်ရေးအဖွဲ့ OPCW ရဲ့190နိုင်ငံမြောက်အဖွဲ့ဝင်ဖြစ်လာမဲ့မြန်မာနိုင်ငံအနေနဲ့နိုင်ငံတကာကစိုးရိမ်နိုင်ပွဲရှိတဲ့ဓာတုပစ္စည်းတွေစီးရင်ကိုပြုစုပေးအပ်ရမှာဖြစ်တဲ့အပြင်နိုင်ငံတကာရဲ့ဝင်ရောက်စစ်ဆေးမှုတွေကိုလည်းစာချုပ်ပါစည်းကမ်းအတိုင်းလက်ခံရမှာဖြစ်တယ်လို့ဒုတိယနိုင်ငံသားရေးဝန်ကြီးဦးတန့်ကျော်ကပြောပါတယ
်ဓာတုတွေကနည်းပတ်သက်တဲ့နော် sensitive ဖြစ်တဲ့ဥစ္စာတွေကိုယ်နိုင်ငံမှာရှိတဲ့စီးရင်တရားတွေကိုကျွန်တော်တို့ကလာသူတို့ရှိကိုကျွန်တော်ပြေဖို့ဒီစာချုပ်ရဲ့ဒီ article ထဲမှာပါပါတယ်အဲ့တော့ကျွန်တော်တို့ကအဲ့ဒီအတွက်ကိုလည်းနော်ကျွန်တော်တို့ကအရင်ချင်းဖြစ်နေပြီအဲ့ဒီအတွက်ကိုကျွန်တော်တို့ကသိပ္ပံမီဒီယာဝန်ထမ်းနာနေပြီးတော့ဟိုလိုအပ်တဲ့เนาะဒီဟိုအဖွဲ့အစည်းတွေကိုဖွဲ့ပြီးတော့သူတို့ဟိုတိုက်ရိုက်လုပ်တော့မှာဖြစ်ပါတယ်အဲ့တော့ထို့အတူပဲဒီစာချုပ်တွေနဲ့ပတ်သက်ပြီးတော့ဟိုအထက်မှာကျွန်တော်တို့လိုအပ်တဲ့ဟိုမြန်မာနိုင်ငံမှာလိုအပ်တဲ့ဟိုလာရောက်ပြီးတော့စုံစမ်းစစ်ဆေးမှုတွေရှိလို့ရှိရင်လည်းဟိုစာချုပ်ပါအတိုင်းကျွန်တော်တို့ကလက်ခံဆောင်ရွက်ပေးဖို့ရှိမယ်เนาะမြန်မာနိုင်ငံမှာရှိနေတဲ့ဒီဓာတုပိကနဲ့ပတ်သက်တဲ့အလားပစ္စည်းတွေနော်ဒီဟိုဟိုဒီစီးပစ္စည်းတွေဒါပေါ်မှာလည်းကျွန်တော်တို့ကအရင်ကသူတို့နဲ့စီးရင်ကြရအရာကျွန်တော်တို့ကကြားနာဝင်ခပြီးဆောင်ရွက်သွားမှာလည်းဖြစ်ပါတယ
်ကုလဓာတုလက်နဲ့တားမြစ်ရေးအဖွဲ့ OPCW ကအဖွဲ့ဝင်နိုင်ငံတွေကိုဓာတုလက်နဲ့ထုတ်လုပ်မှုစမ်းသပ်မှုပိုင်ဆိုင်ထားရှိမှုတူလောင်မှုလွှဲပြောင်းမှုနဲ့အသုံးပြုမှုတွေကိုတားမြစ်ထားတာဖြစ်ပါတယ်ဒါပြန်ဖွဲ့ဝင်နိုင်ငံတွေအနေနဲ့အရင်တုန်းကပိုင်ဆိုင်ထားတဲ့ဓာတုလက်နက်တွေနဲ့ထုတ်လုပ်တဲ့ဆက်ယုံတွေကိုဖျက်သိမ်းရမှာဖြစ်တယ်လို့ဓာတုလက်နက်ဟောင်းတွေကိုလည်းဆွန့်လွှတ်ရမှာဖြစ်ပြီးနိုင်ငံတွင်းဓာတုလက်နက်ကိရှင်ကြောင့်နိုင်ငံတကာစောင့်ကြည့်ရေးအဖွဲ့ထံကိုတင်သွင်းအစစ်ဆေးခံရမှာလည်းဖြစ်ပါတယ်။1998ခုနှစ်ကစတင်ကျင့်သုံးခဲ့တဲ့ဓာတုလက်နက်အသုံးပြုမှုဆိုင်ရာသဘောတူညီချက်ကိုလက်တွေ့ကျင့်သုံးဖို့နောက်ဆုံးကြံရှိနေတဲ့နိုင်ငံ6နိုင်ငံထဲမှာပါရှိတဲ့မြန်မာတို့အနေနဲ့အခုလိုလက်တွေ့ကျင့်သုံးဖို့လက်မှတ်ရေးထိုးလိုက်နိုင်တာကြောင့်မြန်မာတို့ဟာဓာတုလက်နက်ကင်းရှင်းတဲ့နိုင်ငံတစ်နိုင်ငံဖြစ်ကြောင်းကဘာကိုပြသလိုက်နိုင်တာဖြစ်တယ်လို့လည်းဒုတိယနိုင်ငံသားရေးဝန်ကြီးဦးတန့်ကျော်ကပြောပါတယ
်။ဟာမြန်မာနိုင်ငံကဒီဓာတုပိကနက်နဲ့ပတ်သက်ပြီးတော့နော်နိုင်ငံအများနဲ့အတူကျွန်တော်တို့ကလာဆိတ်ရှိရှိနဲ့မြန်မာနိုင်ငံမှာဓာတုတရားပစ္စည်းတွေလည်းလည်းပြည်သက်မဲ့ပစ္စည်းတွေမရှိဘူးဆိုတာကိုကျွန်တော်တို့ကကဘာကိုအပုံမဲ့နေနေကျွန်တော်တို့လာဟိုတန်တရားမရှိအောင်ပြောနိုင်တဲ့ဥစ္စာကတော့ကျွန်တော်နိုင်ငံအတွက်ဒါသူပဲဟိုကုန်ကျစ်သွားသေးတာပေါ့လေနော်နောက်တော့နောက်ကျတယ်သို့တော်လည်းကျွန်တော်တို့ကလာနိုင်ငံအများနဲ့အတူနော်တန်းတူဒီဓာတုပိဒါအဖွဲ့အစည်းဓာတုပိဒါနဲ့ပတ်သက်တဲ့ဒီစာချုပ်စာတမ်းမှာဝင်ရောက်တဲ့အတွက်ကျွန်တော်တို့နိုင်ငံအတွက်နော်ဒါညာဤကုန်ရှိသွားပါလေ
။ဒါအပြင်ဒီကနေ့နယ်သာလန်နိုင်ငံ The Hague မြို့မှာဓာတုလက်နက်အသုံးပြုမှုတားမြစ်ရေးအဖွဲ့ဝင်နိုင်ငံတွေရဲ့89ချိန်မြောက်အစည်းအဝေးမှာလည်းမြန်မာနိုင်ငံခြားရေးဝန်ကြီးဦးဝနမောင်လင်းတက်ရောက်ပြီးကမ္ဘာပေါ်မှာဓာတုလက်နက်လုံးဝကင်းရှင်းသွားစေရေးလုပ်ငန်းစဉ်ကြီးမှာမြန်မာနိုင်ငံကလည်းသဘောတူစာချုပ်အတိုင်းအပြည့်အဝပူးပေါင်းဆောင်ရွက်သွားမယ်လို့ပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံဟာ2013ခုနှစ်မှာနိုင်ငံတကာအနုမြူစွမ်းအင်အေဂျင်စီနဲ့နျူကလ িয়ার လက်နက်ဆိုင်ရာသဘောတူညီချက်တရက်ကိုလက်မှတ်ရေးထိုးထားသလို2014ခုနှစ်မှာလည်းဇီဝလက်နက်အသုံးပြုမှုတားမြစ်ရေးဆိုင်ရာနိုင်ငံတကာသဘောတူစာချုပ် Biological Weapons Convention ကိုလည်းလက်တွေ့လိုက်နာကျင့်သုံးမှုလက်မှတ်ရေးထိုးခဲ့တဲ့အဖွဲ့ဝင်နိုင်ငံဖြစ်ပါတယ်အင်ကာနီကအဖွဲ့ဝင်ဖြစ်ဓာတုလက်နဲ့အသုံးပြုမှုတားဆီးရေးနိုင်ငံတကာသဘောတူညီချက်ကိုလက်တွေ့လိုက်နာကျင့်သုံးဖို့လက်မှတ်ရေးထိုးခဲ့တာကြောင့်ရပ်ပေါင်း30အတွင်းမှာကုလသမဂ္ဂရဲ့ဓာတုလက်နဲ့တားမြစ်ရေး OPCW ရဲ့အဖွဲ့ဝင်နိုင်ငံဖြစ်လာမှာလည်းဖြစ်ပါတယ်ရှင်